မင်္ဂလာညနေခင်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ31ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မြက်ကူရဲကတာရုံပြစ်မစ်ဆိုင်းတုံးတစ်စင်းကိုရှေ့ဘက်ကမ်းလွန်ဒေသမှာဒီနေ့စောပိုင်းကထပ်မံစမ်းသပ်ပစ်လုပ်ခဲ့တဲ့ကြောင်းမြက်ကူရဲကပြောလိုက်ပါတယ်2020ခုနှစ်ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရှင်ပြိုင်ခွင့်ရဖို့မနေ့တုန်းကကျင်းပခဲ့တဲ့စကားစစ်ထိုးပွဲမှာတော့ကိုစနေရီကကျမ်းမာရေးဆက်ဆံမှုကိစ္စကိုအဓိကအကြောင်းအရာဖြစ်နေဆွေးနွေးခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုစော်ဝင်းလိုင်နဲ့သူညင်ညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြည်နယ်ဆင်ရမဲသတင်းမှာတော့ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေရဲ့ဒုတိယအကြိမ်မြောက်ပါတီတွင်စကားစစ်ထိုးပွဲမှာဘယ်လိုအကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါသလဲ
Democrats win when we figure out what is right and we get out there and fight for it
အတက်လွတ်တော်အမတ် Elizabeth Warren ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းလွှာနဲ့တူအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုဟာအရှေ့တောင်အာရှဩစတြေးလျနဲ့မိုက်ခရိုနီးရှားနိုင်ငံတွေကိုခရီးထွက်ဖို့ရှိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တယုံ Facebook လူမှုကွန်ရက်အပေါ်မှာတင်ထားတဲ့စာတစ်ခုမှာဗုဒ္ဓရုပ်ပွားတော်ကိုဖော်ပြထားတဲ့ပကြီးကားတစ်ခုနဲ့ပတ်သက်ပြီးတော့အမျိုးသားရေးဝါဒီဦးဆောင်ဆရာတော်တစ်ပါးကတယုံကိုတရားစွဲမယ်လို့ပြောတဲ့အကြောင်းစတဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပေးပါရှင
်ဒီနေ့စောရင်းမှာပဲမြောက်ကိုရီးယားကတာရုံပြစ်မစ်ဆိုင်းလုံးနှစင်းကိုစမ်းသပ်ပစ်လုပ်ခဲ့တဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကပြောဆိုလိုက်ပါတယ်နျူကလ িয়ার ရေးဆွေးနွေးမှုတွေရှင်းပြထုံးနိုင်မဲ့ဖြစ်နေချိန်မှာမြောက်ကိုရီးယားကသတင်းတစ်ပတ်တွင်ဒုတိယအကြိမ်စမ်းသပ်လိုက်တာပါနိုင်ငံရှိပိုင်းစစ်ကမ်းမြို့ဖြစ်တဲ့ဝန်ဆန်းကနေပြစ်လုပ်လိုက်တဲ့မစ်ဆိုင်းတုံးတွေဟာအကွာအဝေးကီလိုမီတာ150အနည်းကီလိုမီတာ30လောက်ထိရောက်ခဲ့တဲ့အကြောင်းလဲတောင်ကိုရီးယားပူတွဲစီးဥစည်းချုပ်များယုံကပြောဆိုထားပါတယ်လူငယ်ရဲ့ချရက်ကပက်ထိန်တန်မစ်ဆိုင်းတုံးနှစ်စင်းပြစ်လုပ်ခဲ့ရမှာတော့အမေရိကန်ကနေဆီလနာဝယ်ယူဖို့တောင်ကိုရီးယားကဆုံးဖြတ်ခဲ့တဲ့ပူတွဲစီးရေးလိချင်းမဲ့အစီအစဉ်တွေပေါ်တုံ့ပြန်တဲ့အနေနဲ့စမ်းသပ်ခဲ့တာဖြစ်တဲ့အကြောင်းမြောက်ကိုရီးယားကပြောဆိုခဲ့ပါတယ်ဒီနေ့ပြစ်လုပ်ခဲ့တဲ့မစ်ဆိုင်းတွေဟာခဏနေပြန်တန်းခဲ့တာကြောင့်ပြည်ထောင်စုတွင်ပတ်သက်စမ်းသပ်ခဲ့တဲ့မစ်ဆိုင်းတုံးတွေနဲ့အမျိုးအစားတူညီနိုင်တယ်လို့လည်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကပြောပါတယ်တောင်ကိုရီးယားအမျိုးသားလူညီကောင်စီကအရေးပေါ်စီဝေးခေါ်ယူခဲ့ပြီးစမ်းသပ်မှုပေါ်အလွန်မင်းဆိုးရင်လည်းကြောင်းပြောဆိုလိုက်တယ်လို့ကိုရီးယားကျွမ်းဆွေမှာမြင်းချင်းကျူးပတ်မှုတွေပေါ်အနုလက္ခဏာတွေတက်ရောက်လာနိုင်တဲ့အကြောင်းလည်းသတိပေးခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထက်မှာပဲရုရှားလို့အစ္စကန်ဒါတာရုပ်ပစ်မစ်ဆိုင်းတုံးကိုပုံတူကူတိဆောက်ထားတဲ့မစ်ဆိုင်းတုံးတစ်စင်းကိုမြောက်ကိုရီးယားကပြစ်လုခဲ့လို့မီလာထဲမှာတော့လည်းစမ်းသပ်ခဲ့မှုပါတယ်။နျူကလ িয়ার ရေးဆွေးနွေးမှုတွေကိုလုံးဝထိခိုက်မသွားအောင်တတိထားနေပေမဲ့မြောက်ကိုရီးယားကအမေရိကန်နဲ့တောင်ကိုရီးယားတို့ကိုဖိအားပေးတဲ့အနေနဲ့မစ်ဆိုင်းတုံးတွေကိုစမ်းသပ်နေပုံလည်းရပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်စမ်းသပ်မှုပုံမှာတော့အမေရိကန်သမ္မတကတခြားနိုင်ငံတော်တော်များများမှလည်းစမ်းသပ်လျက်ရှိရဲ့လုပ်ရည်ဖြစ်နေတုံ့ပြန်ပြောဆိုထားပါတယ်။
2020ရွေးကောက်ပွဲမှာသမ္မတထရန့်ကိုဖျောက်ချနိုင်ရည်စူးစမ်းနေကြတဲ့ဒီမိုကရက်ပါတီသမ္မတလောင်းတွေအင်္ဂါနေ့ညကကျင်းပခဲ့တဲ့စကားစစ်ထိုးပွဲအတွင်းကျမရေးဆောင်ရွက်မှုဆိုင်ရာကိစ္စကအဓိကအကြောင်းအရာဖြစ်ခဲ့ပါတယ်။ပါတီတွင်ပိုပြီးတိုးတက်တဲ့အယူအဆရှိသူလို့သတ်မှတ်ခံထားရတဲ့အထက်လွှတ်တော်မှအဲလစ်ဇဘက်ဝါရန်နဲ့ဘန်ဒီဆန်ဒါစ်တို့နှစ်ဦးကိုအယူအဆသိပ်ပြင်းထန်မှုမရှိလာတဲ့တခြားကိုယ်စားလှယ်လောင်းတွေကထိုးနှက်တက်ခိုက်ခဲ့ကြပါတယ်။ဝါရန်နဲ့ဆန်ဒါစ်တို့နှစ်ဦးကလုပ်ငန်းရှင်တွေကတစ်ဆင့်အမေရိကန်နိုင်ငံသားတန်150လောက်ကိုပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုတွေကပေးနေတဲ့လက်ရှိကျန်းမာရေးစောင့်ရှောက်မှုစနစ်ကြီးတစ်ခုလုံးကိုဖျက်သိမ်းလိုနေကြတာပါ။ဒါပေမဲ့မီရှိဂန်ပြည်နယ်ဒီထရိုက်အမေရိကန်နိုင်ငံရဲ့ကားလုပ်ငန်းမြို့တော်မှာပြုလုပ်တဲ့ဒီစကားစစ်ထိုးပွဲဆက်လိုက်ခရဲကသူတို့နှစ်ဦးရဲ့အဲ့ဒီအယူအဆကိုကြံကိုယ်စားလှယ်လောင်းတွေကထိုးနှက်တက်ခိုက်ခဲ့ကြပါတယ်။ဟာဗတ်တက္ကသိုလ်ကဥပဒေပါမောက္ခဟောင်းဝါရင်နဲ့သူ့ကိုယ်သူဆိုရှယ်လစ်ဒီမိုကရက်လို့ခေါ်တဲ့ဆန်ဒါစတုန်ဦးဟာကာလရှည်ကြာစွာနိုင်ငံရေးမဟာမိတ်တည်အဖြစ်တွင်တွဲရပ်တည်လာခဲ့ကြတာပါ။သူတို့နှစ်ဦးစလုံးကဒီမိုကရက်ပါတီတွင်းက Liberal အယူအဆရှိသူတွေရဲ့မဲတွေကိုရနိုင်မှုစူးစမ်းနေတာပါ။ကျမရေးဆောင်ရှောက်မှုလုပ်ငန်းတွေကိုအစိုးရကကြီးကြပ်ကန့်တွယ်တင်တယ်ဆိုတော့သူတို့ရဲ့အယူအဆတွေကိုနှစ်ဦးစလုံးကခုခံကာကွယ်ခဲ့ကြပါတယ်။အခုဝါရင်နဲ့ဆန်ဒါစ်တို့အဆိုပြုနေတဲ့အစိုးရကကင်တွယ်မယ်ဆိုတဲ့ကိစ္စကိုတယောက်မှထဲ့မပြောခဲ့ကြဘဲ2018ခုနှစ်အတွင်းကျင်းပခဲ့တဲ့ဂျာကာလရွေးကောက်ပွဲတွေမှာဒီမိုကရက်ပါတီကအရင်ရှိနေတာရဲ့အောက်လွှတ်တော်အမတ်နေရာ40ပိုပြီးအနိုင်ရခဲ့တယ်လို့ကော်လော်ရာဒိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျွန်ဟစ်ကန်လူပါကပြောပါတယ်ကိုယ်စားလှယ်လောင်းအများစုကတော့ကျမရဲ့ဆောင်ရှောက်မှုနဲ့ပတ်သက်လို့လက်ရှိတည်ရှိနေတဲ့ဝင်ဝင်နှဲသူတွေအတွက်စီမံပေးထားတဲ့ Obama Care ကိုဆက်ထားဖို့လိုအပ်နေပြီးလိုအပ်နေတာအပါအဝင်အစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေပူးတွဲလှုပ်ဆောင်တာကိုလိုလားနေကြတာပါ
American Piazu, Virginia, Pinet, James Tamuga, Pinet Luto, Nilia, B, Canama, Luto, Kuzet, Chum, Tayo, Beth, Wayma, Maukajalu, Tiokale, Canatrin, Sana Piagre, Chamabe, Tanato, Nutran, Mingum Piogabae, the Tanchazo, who reviewed Lutoria Mataku, Pau and Pite, the Maui, Virginia, Pinet, Lutoma, Mingum Piogun Yaretue, Gongyu Yongle, the Maraga Piogaba, the Maraga Mingum Pioni Mabe, Tumkote Padiga, Kuzet, Tupite, Ibrahim Samira Garo, the Marajikamia, Chenaru, Pianpolo, Miyawau, Virginia, Chenaru, and Yapas will be Ohe Kanko Kabare, Palestine Nueva, American Tuasia, and Luto Kuzeye, Ohe Kanko Chakuro, Kanate, La Pieta Direga, Lampion Vijadru, the Maragule, Tanja Ohe, Api Gijaraba, Kanko de Kuzeguro, Yerila, Kana, Wapin Bau, Koto Togabare, Tule Temaro, Achimpiete, Ingu Piama, Amodia, Pinin and Piva, Serija, Quajas and Snejit Chow.
ကျွန်တော်နဲ့တခြားမိသားစုဝင်တွေကိုပြန်လဲပေါင်းစည်းပေးပါဆိုတဲ့စာအုပ်နဲ့ပါဝင်တဲ့စိုင်းပုတ်တွေကိုလည်းခိုင်ဆောင်ထားပါတယ်။ဗဂျီးနီးယားပြည်နယ်ရီပပ်ဘလစ်ကန်ပါတီကတော့လွတ်တော်ကိုယ်စားလှယ်ဆမီယာဂျူးဆန်ဂျင်ဒီမှာတူးဖြစ်နေ၊ကျင်ညာချက်ထုတ်ပြန်ရှုတ်ချသွားခဲ့ပါတယ်။တမန်တော်နဲ့ထမ်းဆိုရဟာမနစ်ကခြားထားတဲ့အမိန့်ကိုစန့်ကျင်ပြီးအမေရိကန်ပြည်ထောင်စုမ ဒီကနေ့ကျွန်တော်တို့ပြောပြပါရည်တကွဲတပြားစီထင်းချုံနေတဲ့လောက်ရရတန့်ပြဖို့အမေရိကန်နိုင်ငံသားအခွင့်အရေးဆိုင်ရာတမကအစီအယူကစန်ဒီယေဂိုတရားသူကြီးထံလျှောက်ထားလိုက်တာပါတမရထရမ့်အစိုးရဟာကလေးငယ်တွေကိုမိဘတွေထံကယူသွားပြီးတရားစီထင်းချုံနေတဲ့လောက်ရဟာအာအသင့်စရာကောင်းကြောင်းမိဘတွေနဲ့ကလေးတွေတကွဲတပြားစီထင်းထင်းထားမှုယင်ကထောင်ထဲချပြီးရှိနေပြီဖြစ်ပေမဲ့နောက်ထပ်900ကျော်အလားတူဖြစ်ရမျိ ဒီကိစ္စကိုဖြေရှင်းဖို့ရန်ဖြစ်လာမယ့်အရေးကြုံလာတာကြောင့်အဲဒီလိုလှုပ်ဆောင်ရခြင်းဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့အရင်စီကံဥပဒေချိုးဖောက်တာလို့တင်းငယ်တဲ့ရာစုမှုလေးတွေချိုးဖောက်ရုံနဲ့တင်နေစလုံကြုံရေးတပ်ဖွဲ့တွေကရွှေပြောင်းအခြေချနေထိုင်ကြတဲ့မိဘတွေနဲ့ကလေးငယ်တွေကိုကွဲတပြားစီထိန်းချုပ်ထားတာမျိုးလှုပ်ဆောင်နေကြောင်း ACLU ကပြောပါတယ်။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေ8:00ထိ၊5:00မီတာ19kHz 10.63ည၊5:00မီတာ19kHz 15.65နဲ့5:00မီတာ25kHz 18.69တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညနေခင်းတင်ဒင်းတွေကိုဆက်လက်ကြီးညာနေပါတယ်။ မနက်ငယ်ဖွင့်ဖြစ်တဲ့ရှင်းတော်အရှာနိုင်ငံများတင်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကအစည်းအဝေးမှတိုင်ခင်တင်နေပါပဲ။အဖို့ဝင်နိုင်ငံတွေကတန်တမန်တွေထိုင်းဝန်ကြီးချုပ်ပြယုတ်ချန်ကိုချန်နဲ့တွေ့ဆုံကြပါတယ်။အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေအတွင်းမှာတော့ဒေသရင်းပြဿနာတွေဖြစ်တဲ့တောက်တရုတ်ပင်လယ်ပြင်နယ်မြေပိုင်ဆိုင်မှုကိစ္စ၊နျူကလ ကျွန်တော်တို့ရဲ့ဆက်ဆံရေးဆောင်ရွက်သလိုရှစ်တောင်အရှာနျူကလီယားလက်နက်ကင်းမဲ့ဇုံဆိုင်ရာကွန်ရှင်စည်းဝေးတွေကိုတက်ရောက်ခဲ့တဲ့အကြောင်းလဲမြန်မာနိုင်ငံချိုင်းဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်။အာဆီယံနိုင်ငံချိုင်းဝန်ကြီးတွေရဲ့အလုပ်သဘောညှိနှိုင်းစာဆောင်ရွက်မှာတော့အင်ဒိုပစိဖိတ်ဆိုင်ရာအာဆီယံရဲ့သဘောထားအမြင်တောင်တရုတ်ပင်လယ်အရေးအပြင်ရခိုင်ပင်လယ်အရေးအာ ကိုရောက်ပြီးတော့နိုင်ငံခြားကိစ္စရာတွေဖြင့်ရခိုင်ပြည်နယ်ကနေနေရာဆုံးခွာသားတွေပြည်လည်လက်ခံရေးအာဆီယံကဝန်ဝေးကူညီနိုင်မဲ့ကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းလည်းသတင်းထုတ်ပြန်ထားပါရဲ့
ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုအဆင်ပြေချုံးမွေ့စွာပြန်နိုင်ရေး အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားအကြားဝင်ဆောင်ရွက်ပေးလို့ကြောင်းဂျပန်နိုင်ငံကအင်္ဂါနေ့မှာအဆိုပြုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဒေါက်တာအေကေအဗ်ဒူလ်မိုမင်နဲ့အင်္ဂါနေ့မှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဂျပန်နိုင်ငံသားရဲ့ဝန်ကြီးတာရိုကိုနိုကအဲ့ဒီလိုအဆိုပြုလိုက်တာပါဒုက္ခသည်တွေနေရာပြောင်းရေးမြန်မာဘက်ကလိုအပ်တာတ တယ်။ ဂျပန်နိုင်ငံရဲ့ဝန်ကြီးတာရုကွန်နိုဟာနိုင်ငံတော်အတံပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့လည်းဒီကနေ့နေပြီးတော့မှတွေ့ဆုံပြီးရခိုင်ပြည်ပကကိုကူညီဖြည့်ရှင်ပေးအပါအဝင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်နေနဲ့ပြည်တွင်းညီညာရေးဖော်ဆောင်ရေးလုပ်ငန်းတွေမှာဂျပန်ကကူညီပေးသွားမှာအရေးတွေကိုဆွေးနွေးခဲ့ကြကြောင်းမြန်မာနိုင်ငံရဲ့ဌာနကတင Chalu, Bangladesh and Yama Jaga Sunni Muriha, Tote Mushijang, Yamanangaya Tana, Amyana Antwenwo, Umyitu, Gongsong, Yama Kozele, Apwene, Twisong Bima, Bangladesh Tawan Shiduriga, Jobare, Yamanangaya Tana, Amyana Antwenwo, Umyitu Ne Apweha, Bangladesh Tawan Shidurine, Twisong Edlo, Gosses of Zaga, Kutubalong, Sakantwa Maside, Doka de Gongsong in Twisong B.
သူတို့နေရပြန်တဲ့ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးမှုတွေဆက်လက်ပြုလုပ်သွားမယ်လို့ပြောကြခဲ့ပါတယ်။ကာတာနိုင်ငံမှဒီသတင်းမှနောက်ပိုင်းမှာအရေးကြီးတဲ့ညဉ့်ညဉ့်ဆွေးနွေးပွဲတွင်အမေရိကန်ကိုယ်စားလှယ်နဲ့တွေ့ဆုံမှုတွေကနေဆက်ရှိနေကြအာဖဂန်စစ်ပွဲကိုအဆုံးသတ်နိုင်မှုမျှော်လင့်ထားတဲ့အကြောင်းတာလီဘန်ကကိုယ်စားလှယ် တာလီဘန်ဖွဲ့ရဲ့ကူစာပြောခွင့်ရသူဆူဟေးရှာဟင်ကပြောဆိုလိုက်ပါတယ်။တာလီဘန်ဖွဲ့ဘက်ကဆောင်ရွက်ရမယ့်ကိစ္စတွေပြပြသွားပြီးဖြစ်တဲ့အကြောင်းနဲ့ဆွေးနွေးမှုတွေကိုပြန်လည်တုံ့တက်တာဓမ္မမဟုတ်ရင်လည်းဆွေးနွေးမှုတွေရှေ့ဆက်လုပ်သွားမလားဆိုတာကတော့အမေရိကန်ကူစာပြောခွင့်မှာပဲမူတည်နေတဲ့အကြောင်းလဲပြောခွင့်ရသူကပြောဆိုထားပါတယ်။
ဟောင်ကောင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့လူ20တဲ့မင်းကိုအဓိကယုံဖြစ်စေမှုဆွဲချက်နဲ့ဒီကနေ့ပို့ထုတ်နေ့မှာရုံတင်တရားဆွဲဆိုလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့လမှာစတင်ခဲ့တဲ့ဟောင်ကောင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးအပြင်းထန်ဆုံးဆွဲချက်တင်တာလည်းဖြစ်ပါတယ်။ဆန္ဒပြသူတွေကိုထောက်ခံတဲ့သူတွေကလည်းမိုးသက်ထန်စွာရွာနေတဲ့ကြားကပဲတရားရုံးရှေ့မှာစုဝေးရ ဒီစာနာပြသူတွေဟာလမ်းနေပိတ်ဆို့ထားပါတယ်။လမ်းဆိုင်ဘုတ်တွေကိုဖျက်ဆီးတဲ့ပြစ်မှုအပြင်ရဲရာရှိတွေကိုအုတ်ခဲတွေတန်တုပ်တွေသုံးပြီးတိုက်ခတ်ခဲ့တယ်ဆိုတဲ့ပြစ်မှုကြေလွန်ခဲ့ကြောင်းတရားဥပဒေစိုးမိုးရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ဟုတ်ဟုနေညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်။ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွင်ဒုတိယအကြိမ်များဥစကားစစ်ထိုးပွဲကိုအင်္ဂါနေ့ညက မစ်ရှိဂန်ပြည်နယ်ဒီထရိုက်မှာကျင်းပခဲ့ပြီးတော့ဒီစကားစစ်ထိုးပွဲအတွင်းမှာသမ္မတဒေါ်နယ်ထရမ့်အပေါ်မှာထိုးနှက်ဝေဖန်ခဲ့ကြပါတယ်။ ဒါပြင်စကားစစ်ထိုးပွဲမှာသမ္မတကိုယ်စားလှယ်လောင်းဆယ်ဦးဟာကိုယ့်ရဲ့အမြင်ရက်တိကျတဲ့နဲ့ပတ်သက်ပြီးတော့အခိုင်အမာကာကွယ်ပြောကြားကြသလိုအလေအလတ်ဝါဒီတွေနဲ့ပိုပြီးတော့ဆန်းသစ်တဲ့အမြင်ရှိတဲ့ progressive
တွေကြားမှာသဘောထားကွဲပြားမှုတွေကိုလည်းတွေ့မြင်ရပါတယ်။နေ့ရက်ခွဲကျင်းပတဲ့စကားစစ်ထိုးပွဲပထမညမှာသမ္မတကိုယ်စားလှယ်လောင်းတွေဘလို့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးခဲ့တယ်ဆိုတဲ့အကြောင်းကို VOE သတင်းထံကိုအနိုင်ရမယ်ကိုယ်စားလှယ်လောင်းဘသူဖြစ်တဲ့နဲ့ဆိုတာကိုဆွေးနွေးခဲ့ကြပါရယ်။ဒါအပြင်အလေလက်ဝါဒီကိုယ်စားလှယ်လောင်းတွေကပိုဆန်းသစ်တဲ့အမြင်တွေရှိကြတယ်။အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နဲ့အဲလိဇဘက်ဝါရန်တို့အပေါ်သူတို့ရဲ့ကျမ်းမာရေးဆောင်ရှားမှုဆိုင်ရာနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာသဘောထားအမြင်တွေအပေါ်ထိုးနဲ့ဝေဖန်ခဲ့ကြတာပါ။ကော်လိုရာဒ
ဖြစ်သွားနိုင်ပါတယ
်။အထက်လူတော်မဆန်ဒါစ်ကလည်းအစိုးရအနေနဲ့လုံးဝတာဝန်ယူရမယ့်ကျန်းမာရေးဆောင်ရှားမှုအစီအစဉ်နဲ့ပတ်သက်လို့ကာဝေးပြောကြားပြီးလူမှုစစ်တမ်းတွေအရသူ့အနေနဲ့ထရန့်ကိုနိုင်နိုင်ကြောင်းပြန်ခြေပပါရယ်။
And the reason we are going to defeat Trump
ဟာလင်ညာပြောဆိုသူဖြစ်တဲ့ဆိုတာကိုအများသိအောင်ဖွင့်ချပြီးတော့အနိုင်ယူရပါမယ်
။ဒီလိုမျိုးကျန်းမာရေးဆောင်ရှားမှုအစီအစဉ်စီးပွားရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေနဲ့ဆိုရင်လာမယ့်ရွေးကောက်ပွဲမှာဒီမိုကရက်တစ်ရှုံးနိုင်ကြောင်းအလဲအလက်သဘောထားရှိတဲ့ Ohio ပြည်နယ်အောက်လွှတ်တော်အမတ် Tim Ryan ကပြောပါရယ
်။ I quite frankly don't think that
ဒီလိုမျိုးမူဝါဒတွေကြောင့်ရွေးကောက်ပွဲမှာအနိုင်ရမယ်လို့ကျွန်တော်လုံးဝမထင်ပါဘူး။အခြေခံအလို့သမားလူတန်းစားတွေအတွက်ဆောင်ရွက်ပေးဖို့သာလိုအပ်တာပါ။
ဒါနဲ့လေထရမ့်ကိုအနိုင်လိုချင်နေဆိုရင်တော့ထူးခြားတဲ့မူဝါဒတွေချမှတ်ဖို့လိုကြောင်းအထက်လွှတ်တော်အမတ်အဲလီဇဘက်ဝါရန်ကထောက်ပြပါရတယ်။
Democrats win when we
can look at that ba le so ra sha bi di twet asan kong chou sa ma da democrat de nai ya ma ba di twet le chma ma so yin dlo a long le so yin sia ma lo ba au
ကိုယ်စလေလောင်းနေအချင်းချင်းကြားအခုလိုပြောဆိုဝေဖန်ကြပါမယ်လေမကြခဏဆိုသလိုသမ္မတထရမ့်နဲ့ပတ်သက်ပြီးတော့ဒါထိုးနဲ့ပြောဆိုကြတာပါအဲ့ဒီထဲမှာတက်ဆက်ပြည်နယ်အောက်လွတ်တော်အမဟောင်းဘတ်ဒိုအိုရော့ကလည်းပါပါတယ
် In the face of cruelty
ဥပဒေကိုလေးစားလိုက်နာဖို့မရှိတဲ့သမ္မတရဲ့ဗျံပဒါလုံဆောင်မှုတွေကိုဟန်တားဖို့ဆိုရင်ကျွန်တော်တို့ဟာအားလုံးအတွက်လူခွင့်ရေးဥပဒေရကာကွယ်ပေးရက်တည်တဲ့သမ္မတဖြစ်ရွေးချယ်ခံရပါမယ်
ဗုဒ္ဓဟူးနေ့ညမှာတော့ကိုယ်စားလှယ်လောင်းတွေကြာရေပန်းစားနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကယ်လီဖိုးနီးယားပြည်နယ်ထက်လွတ်တော်အမတ်ကမလာဟဲရစ်နယူးဂျာစီထက်လွတ်တော်အမတ်ကိုရီဘိုဂါနဲ့အစိုးရဝန်ကြီးအောင်ဟူလီယန်ကက်စထရိုတို့ပါဝင်ကြမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးကြတာပါရှင်အခုတစ်ဆက်ထဲမှာပဲအမေရိကန်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်American နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဟာအရှေ့တောင်အာရှ Australia နဲ့ Micronesia နိုင်ငံတွေစီကိုခရီးထွက်ဖို့ရှိပါတယ်။အခုခီးစဉ်အတွင်းမှာထိုင်းနိုင်ငံမှာဒီသတင်းပဲကျင်းပမဲ့ ASEAN ဒေသဆိုင်ရာအစည်းအဝေးတွေမှာမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့အလို့သဘောဆွေးနွေးတာမျိုးဖြစ်လာနိုင်တယ်လို့တရုတ်နိုင်ငံနဲ့တင်းမာနေတဲ့ကိစ္စကလည်းအထူးကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်လာနိုင်ပွဲရှိပါတယ်။စင်ဒီစိန်သတင်းပေးပို့ထားတာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
ဝန်ကြီးပွန်ပေယိုဟာထိုင်းနိုင်ငံကိုယှဉ်တော်မှာဖြစ်ပြီးကြာသပတေးနေ့ကျင်းပမဲ့ American ASEAN အစည်းအဝေးမှာတဘာပတိဖြစ်တက်ပြီးတော့လွတ်လပ်ပြီးပိတ်မထားတဲ့ Indo-Pacific ဒေသဖြစ်ရေးဆွေးနွေးမှာပါ။ဒါပေမဲ့သူဘယ်ပဲသွားသွားမြောက်ကိုရီးယားနဲ့ဆွေးနွေးတာတွေရှိမလားဆိုတဲ့မေးခွန်းကအမြဲပါလာနေကြပါ။ဒါနဲ့ပတ်သက်လို့ဝန်ကြီးပွန်ပေယိုပြောထားတာကတော့
I'll be in Bangkok for a couple days. We hope that we can have working level discussions. ဘ
ယ်ကောင်မှကျွန်တော်နှစ်ရက်ကြာရှိပါမယ်။အလို့သဘောပါတဲ့ဆွေးနွေးပွဲတွေတိတ်မကြခင်မှာပြန်ဆနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးတာမျိုးဖြစ်မဖြစ်ဆိုတာသူအပြတ်မပြောနိုင်ဘူးလို့နိုင်ငံရေးဌာနပြောခွင့်ရ Morgan Ortega's က VOE ကိုပြောပါတယ်
။ You know our negotiations with the North Koreans are some of the most sensitive things that we have to do anywhere.
မြောက်ကိုရီးယားနဲ့စစ်စစ်ညှိနှိုင်းတာတွေဟာကမ္ဘာပေါ်ကဘယ်နေရာမှာမဆိုလောက်ရမဲ့ပြည်ထားကင်တွဲဖို့အလို့အဆုံကိစ္စတွေထဲမှာပါပါတယ်။စားကြောင့်ဒီကိစ္စကိုအတော်လေးအနီးကရင်ဆိုင်နေရတဲ့ကျမတို့မဟာမိတ်တွေနဲ့ဆက်ပြီးတော့ပြောဆိုသွားမယ်ဆိုတာကရှင်းပါတယ်။မြောက်ကိုရီးယားပဲဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်ဒါမှမဟုတ်အရှေ့တောင်အာရှကကိစ္စရမျိုးစုံပဲဖြစ်ဖြစ်ပေါ့
တောင်တရုတ်ပင်လယ်အရေးကအရေးပါတဲ့နောက်ကိစ္စတစ်ခုဖြစ်တယ်လို့ Ortega's က VOE ကိုပြောပါတယ်အဲ့ဒီမှာတရုတ်ဟာနိုင်ငံတကာဥပဒေကိုချိုးဖောက်ပြီးနည်းနည်းအများပြားကိုပိုင်တယ်လို့ပြောထားတဲ့အကြောင်းအမေရိကန်နဲ့တခြားနိုင်ငံတွေကပြောကြပါတယ
် And of course as it relates to international waters we have the firm commitment that we will sail our boats and fly
အဲ့ဒီကိစ္စဟာနိုင်ငံတကာရေပြင်နဲ့ဆက်ဆက်နေတဲ့အတွက်ကျမတို့ရဲ့သင်္ဘောတွေလေယာဉ်တွေဟာလိုအပ်တယ်လို့ကျမတို့ယူဆတဲ့နေရာတိုင်းမှာအဲ့ဒီဥပဒေတွေအတိုင်းနိုင်ငံတကာရေပြင်မှာသွားလာပြန်တမ်းမှာဖြစ်ပါတယ်
အမေရိကန်နဲ့တရုတ်ကိုယ်စားလှယ်တွေရှန်ဟဲမှာကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေပြန်ဆနေကြမှာပဲဝန်ကြီးပွန်ပေယိုခီးစဉ်ဖြစ်လာတာပါတရုတ်ဟာဒီမိုကရက်သမ္မတတယောက်နဲ့ပြောဆိုဆက်ဆံဖို့ပိုလိုလာတယ်လို့သူယူဆတာကြောင့်အချိန်ဆွဲလာနိုင်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ
် They would just love if I got defeated so they could deal with somebody like Elizabeth Warren or
ကျွန်တော်ကယူရောပဲဆိုရင်ဒီလိုသိချင်မှာ Elizabeth Warren လို့ Joe Biden လို့ဒါမှမဟုတ်အဲ့ဒီထဲကဘယ်နည်းပဲဖြစ်ဖြစ်သူတို့ယူယူနိုင်တယ်လေအဲ့တော့ဆိုရင်လွန်ခဲ့တဲ့30လုံးလုံးသူတို့လုပ်ခဲ့တယ်လို့ကျွန်တော်တန်းပြေပေါ်မတရားခွင့်ရေးဆက်ပြီးယူသွားနိုင်မှာကြောက်ပါပဲ
ရွေးကောက်ပွဲမှာသူပြန်ပြီးအနိုင်ရမလားဆိုတာစောင့်ကြည့်နေမယ်ဆိုရင်တော့သူသာဒုတိယတက်တန်းအတွက်အနိုင်ရလာရင်ဘယ်လိုဆက်ဆက်ညှိနှိုင်းတာမဆိုပိုပြီးခက်ခဲလာမယ်လို့သမ္မတထရမ့်ကတရုတ်ခေါင်းဆောင်တွေကိုသတိပေးထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာ American တန်ယုံ Facebook လူမှုကွန်ရက်ပေါ်မှာတင်ထားတဲ့စာတစ်ခုမှာဗ ဗုဒ္ဓရုပ်ပွားတော်ကိုဖော်ပြထားတဲ့ပကြီကားတစ်ခုနဲ့ပတ်သက်ပြီးတော့ဝေဖန်ကန့်ကွက်မှုတွေရှိနေတဲ့အချိန်မှာအမျိုးသားရေးဝါဒီဦးဆောင်ဆရာတော်တပါးကတန်ယုံကိုတရားစွဲမယ်လို့ဆိုပါတယ်။အမေရိကန်တန်ယုံဘက်ကတော့ဒီ post ကိုလူမှုကွန်ရက်ပေါ်ကပြန်ဖြုတ်ချထားတယ်လို့ဒီဖော်ပြချက်ဟာဘာသာရေးအရာထိခိုက်စော်ကားလို့တဲ့သဘောမဟုတ်ဘူးလို့ဖြေရှင်းချက်ထုတ်ထားပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုထဲအောင်ခန်းကသတင်းပေးပို့ထားပါရဲ့ရှင်။
မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံလူမှုကွန်ရက်ဆာမျက်နှာမှာဗုဒ္ဓရုပ်ပွားတော်ပကြီကားကိုမျက်နှုတ်နှာခေါင်းစီးတက်တဲ့ပုံတင်ခဲ့လို့မကွေးကျောင်းနဲ့ဆရာတော်ကအမေရိကန်တန်မကြီးပါဝင်ပကြီဆရာနဲ့လူမှုကွန်ရက်မှာတင်ခဲ့တဲ့လူတွေကိုတာလန်လာညှို့နှက်စီမှုနဲ့တရားရုံးဥတိုက်လျှောက်သွားမယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့မကွေးကျောင်းနဲ့ဆရာတော်ဥပမောခကအခုလိုမိန့်ပါတယ
်။ဘုန်းကြီးတို့ရဲ့ဗုဒ္ဓဖျားပုံကိုအသက်ရှူကြည့်လားမျက်နှာမှာတတ်ထားရယ်အဲဒီမျက်နှာမှာတတ်ထားတဲ့ပုံဟာမိမသားတို့အောက်ခံပုံနဲ့မှားနိုင်တယ်ကြီးညိုရာပွဲရာကိုမဆောင်ဘူးမသမာသောအကြံဖြင့်ဗုဒ္ဓဘာသာကိုကျိုးနွမ်းအောင်လှုပ်ဆောင်နေခြင်းကြောင့်ဆရာတော်မအမေမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမသကောမာဖီရှင်နဲ့သကောမာဖီရှင်နဲ့တကဝါအဲ့ဒီပကြီကားကိုဆွဲတဲ့ပုဂ္ဂိုလ်အွန်လိုင်းမီဒီယာကိုတင်သောပုဂ္ဂိုလ်တို့ကိုမနက်ဖြန်က10နာရီမှကမာရတရားရုံးမှာဥတိုက်လျှောက်သွားမှာပါ
အခုလိုတရားရုံးဥတိုက်လျှောက်တာဟာတပ်ဆိုင်ရာအစိုးရတာဝန်ရှိသူတွေပြင်တာဝန်ရှိဝန်ကြီးဌာနကမတားမြစ်တဲ့အတွက်ပြုလုပ်ရတာဖြစ်တယ်လို့လည်းဆိုပါတယ်တရားရုံးကိုဥတိုက်လျှောက်မယ်တရားလူဆရာတော်ဥပမောက္ခဘက်ကတော့တောင်းပန်မယ်ဆိုရင်ခွင့်လွှတ်ပေးမယ်လို့ဆိုပါတယ
်တောင်းပန်တဲ့နေရာမှာပြီးမြင်တောင်းပန်ဖို့လို့မြမအတန်ပြင်းပါဇာနေရီကနေပြီးတော့တောင်းပန်ရင်ဘုန်းကြီးတို့ကကျေနပ်နိုင်ပါတယ်နိုင်ငံချစ်ကြည်ရေးပြပြမဲ့အရေးတွေကိုလည်းပဲဘုန်းကြီးတို့မလိုလားပါဘူးတဦးနဲ့တဦးအမုန်းပွားမာတွေလည်းမလိုလားပါဘူးအမေရိကန်နဲ့မြန်မာနဲ့လည်းသာဝရချစ်ချစ်ခင်နေကြပါတယ်ဒီပြင်ပြီးပြင်တောင်းမှမဲ့ဖူပါကတော့ဘုန်းကြီးတို့ဒါကိုခွင့်လွှတ်ပေးဖို့လည်းရှိနေတာပ
ါဒီလိုတရားရုံးတိုက်လျှောက်ပြီးတရားစွဲဖို့ပြင်ဆင်နေပြီမဲ့နိုင်ငံချစ်ကြည်နဲ့တန်နမန်ကင်းလွတ်ခွင့်ရတော့တန်ယုံတွေကိုတရားစွဲလို့မရပါဘူးအမေရိကန်တန်ယုံဘက်ကတော့ဘာသာတရားတွေကိုထိခိုက်စေဖို့မဟုတ်ဘဲတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လူငယ်တွေရဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖော်ထုတ်ပေးတာလို့တန်ယုံပြောခွင့်ရအာရာနီမန်နင်းကပြောပါတယ်
We've seen the news report and are following any ensuing developments. The United States respects all religions and cultures. This piece of our
American ပြည်အောင်စုဟာအလုံးသောကိုးကွယ်တဲ့ဘာသာအသီးသီးနဲ့ယဉ်ကျေးမှုတွေကိုလေးစားပါတယ်။အခုပြောနေတဲ့ပကြီကားချက်ဟာကိုယ့်အတိုင်းဝိုင်းတွင်လူ့လူညဉ့်ညံ့မှုမျိုးလိုကိစ္စရပ်တွေအပေါ်လူငယ်အမှုပညာရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုထုတ်ဖော်ပြတာတဲ့နှစ်နိုင်ငံအမှုပညာပူးပေါင်းဖလှယ်ရေးအစီအစဉ်တွေအများကြီးတွေကတခုဖြစ်ပါတယ်။အမေရိကန်တန်ယုံအနေနဲ့ကတိကအောက်ဖြစ်အောင်လုပ်ဖို့ရည်ရွယ်ချက်မရှိပါဘူး။ကျမတို့အနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်အခိုင်အမာရပ်တည်ကြပါလေ။မူလရည်ရွယ်ချက်ဖြစ်တဲ့ဒီပကြီးပြဝဲကနေပတ်ဝန်းကျင်ထင်းထင်းရေးပြဿနာတွေအတွက်ဆွေးနွေးစရာအကြောင်းအရာတွေထွက်ပေါ်ကောင်းထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်ပါတယ်။ကျမတို့အနေနဲ့အားလုံးသောကိုယ်ဝယ်တဲ့ဘာသာအသီးသီးနဲ့ယဉ်ကျေးမှုတွေကိုလေးစားတဲ့အကြောင်းထပ်လောင်းပြောရင်လည်းမြန်မာပြည်သူတွေနဲ့အမေရိကန်ပြည်သူတွေအကြားချစ်ချင်ရင်းနှီးမှုတိုးတက်စေဖို့ဆိုတာကကျမတို့ရဲ့ရည်မှန်းချက်ပဲဖြစ်ပါတယ်ရှင်
။အခုလ26ရက်နေ့ကမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံလူမှုကွန်ရက်ဆာမနာမှာမြန်မာလူငယ်တွေရဲ့အတန်ကိုပေါ်ကျူးထားတဲ့ Inside Out အမီရပကြီးပြပွဲကိုကြီးညာတဲ့ဓာတ်ပုံမှာအခုလိုပုံတင်ပြီးလို့ဖြစ်ပါတယ်။ဓာတ်ပုံတင်ပြီးမကြခင်မှာပဲတန်ယုံဘက်ကတော့ဖြုတ်ချခဲ့ပါတယ်။2015ခုနှစ်တုန်းကလည်း V Gusto ဘားတိုင်ဟာဗုဒ္ဓရုပ်ပွားတော်ပေါ်မှာငကြက်တက်တဲ့ပုံနဲ့ကြီးညာမိလို့စိုင်းမန်နေဂျာဖြစ်တဲ့နယူးဇီလန်နိုင်ငံသားတူနဲ့မြန်မာနိုင်ငံသားနှစ်ဦးကိုတာသနာညှိုးနှိမ့်စေမှုပုံမှန်အပြင်ဒေသနာအမိန့်ကိုဖောက်ပြက်ကျူးလွန်နေဆိုပြီးတရားစွဲဆိုခံခဲ့ရပြီးတော့ထောင်ဒဏ်2နှစ်နဲ့6လအမိန့်ချမှတ်ခံခဲ့ရပါတယ်ခင်ဗျာ
ကိုထဲအောင်ခံသတင်းပေးပို့ထားတာပါရှင်VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio Season ကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာကျမတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ အခုဆက်ပြီးတော့ချင်းပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလှည့်ပေးခြင်းပါလေချင်းပြည်နယ်ပလဲဝါမြို့နယ်တချို့မူလာရန်ကျောင်းတွေအတွက်နေစားလာပြီးကျောင်းဆရာ300လောက်ကိုခန့်ထားလိုက်ပြီးမြေလေနောက်ထပ်300ကျော်လောက်လူနေသေးတယ်လို့ဆိုပါတယ်ဆရာလူအပ်ချက်ကတခြားဒေသတွေမှာလည်းရှိလို့ဒါကိုအစိုးရကတဖြည်းဖြည်းဖြည့်သွားဖို့စီစဉ်နေတဲ့အကြောင်းအခြေခံပညာဦးစီးဌာနတာဝန်ရှိသူတူကလည်းပြောပါတယ်ဗီဒီယိုသတင်းတော့ကိုစောထက်မင်းမြန်တင်ပြထားပါတယ်ရှင်
ချင်းပြည်နယ်ပလောဝမြို့နယ်အတွက်နေစားလာပြီး360ကိုအခုနှစ်ကျောင်းပွင့်ချိန်မှာအရေးပေါ်ခေါ်ယူခံထားလိုက်ပေမဲ့နောက်ထပ်300လောက်ထပ်ပြီးလိုအပ်နေရဖြစ်ပြီးဒါကိုဖြည့်ဆည်းဖို့အတွက်အစိုးရဘတ်ဂျက်အလုံးလောက်မရှိသေးဘူးလို့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်တော်မင်းထံကပြောပါတယ
်သူ့လိုအပ်ချက်အရဆိုရင်660တူတယ်သူတို့တင်ပြတဲ့အတိုင်းဆိုရင်နောက်ဆုံးကျွန်တော်တို့360ခံထားပြီးနေတယ်ဆိုတော့300ဝန်းကျင်မနေရကျော်လောက်တော့လူတီးပဲဆိုတော့အဲ့600ကျော်ပြီးလို့ဘူးဆိုတော့လည်းသိမလွယ်ဘူးဘတ်ဂျက်အနေထားအရဖြစ်ဖြစ်ရှိတည်တယ
်လက်ရှိကျောင်း100ကျော်လောက်ကဆရာမရှိတဲ့ကျောင်းတွေဖြစ်ပြီးဒါကိုအရင်ဖြည့်ပြီးမှကျန်တဲ့ဖြည့်ဆည်းမှုတွေလုပ်သွားမယ်လို့ဦးပေါင်မုံမင်းထံကပြောပါတယ်တချို့ဒေသတွေမှာကျောင်းဆရာလိုအပ်ချက်များနေရဆိုတာပညာရေးဝန်ကြီးဌာနတွက်ချက်ထားရဲ့ဖွဲ့စည်းပုံအရလိုအပ်နေရဖြစ်ပြီးကျောင်းသားအနည်းငယ်ရှိတဲ့ကျောင်းကိုဆရာမြင်များခန့်ထားဖို့အတွက်ကတော့မဖြစ်နိုင်သေးကြောင်းအခြေခံပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းက VOA ကိုပြောပါတယ်
ဆရာရေအတွက်လုံနေတာချင်းပြည်နယ်တွေမဟုတ်ပါဘူးတခြားပြည်နယ်တိုင်းတွေမှာလည်းလုံတာတွေရှိတယ်။လိုတာတွေကတော့ကျွန်တော်တို့မကြင်ဖြည့်ဖို့အစီအစဉ်ရှိတယ်။ပြည်တော်စုအစိုးရအဖွဲ့ရဲ့သဘောတူညီချက်တို့ကလိုရယ်လေအစီအစဉ်သဘောတူညီချက်တွေကျွန်တော်တင်အောင်မှာ
ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ကမတည်ငြိမ်သေးတဲ့တချို့နေရာတွေသွားလာရခက်ခဲတဲ့ဒေသတွေမှာအစိုးရကနေစားလာပြီးဆရာတွေကိုပဲဦးစားပေးခန့်သွားမယ်လို့ဆိုပါတယ်။အရေးချင်းပြည်မီရဲ့အခြေခံပညာကျောင်းဆရာတွေအလုံးအောက်ခန့်ထားနိုင်ဖို့လဲပညာရေးအတိုင်းဝိုင်းကအကြံပြုရတယ်လည်းရှိပါတယ်2019မှာတပီလုံးတိုင်းတာနဲ့တက္ကသိုလ်ဝန်ထမ်းအောင်ချက်က 38.44 နဲ့မနစ်ကထက်တိရာဂိုင်းနှုန်းကျသွားတာပါပြည်နယ်လိုက်ဆိုရင်တော့မွန်ပြည်နယ်က 39.54 ရာဂိုင်းနှုန်းနဲ့အောင်ချက်အများဆုံးဖြစ်ပြီးချင်းပြည်နယ်က 19.59 ရာဂိုင်းနှုန်းနဲ့အောင်ချက်အနည်းဆုံးဖြစ်ပါတယ
်ကိုစောထဲသတင်းပေးပို့ထားတာပါရှင်ဒီကနေ့ညနေပိုင်းအတွက်သတင်းလွှာရီကတော့ဒီလောက်ပါပဲရှင်။ VOE ရဲ့အစီအစဉ်တွေကိုဝေဖန်ကြံပေးစာတွေရေးသားပေးပို့လို့ရတယ်။ VOE ကိုတည်သိချင်းတွေတောင်းလို့ရတယ်။ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်။ဒီနေ့ဆိုရမှာပဲမြောက်ကိုရီးယားကတာလူဖြစ်မစိုင်းတုံးနှစ်စင်းကိုစမ်းသပ်ပြစ်လုခဲ့တဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်နျူကလ িয়ার ရေးဆွေးနွေးမှုတွေရှင်းတုံးနိုင်မဖြစ်နေချိန်မှာမြောက်ကိုရီးယားကသတင်းတစ်ပတ်တွင်ဒုတိယအကြိမ်စမ်းသပ်လိုက်တာပါနိုင်ငံရှိပိုင်းစိတ်ကမ်းမြို့ဖြစ်တဲ့ဝန်ဆန်းကနေပြစ်လုလိုက်တဲ့မစိုင်းတုံးတွေဟာအကွာအဝေးကီလိုမီတာ150အမြင့်ကီလိုမီတာ30လောက်ထိရောက်တဲ့အကြောင်းလဲတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်မြာယုံကပြောဆိုထားပါတယ်2020ရွေးကောက်ပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဖြုတ်ချနိုင်ရေးကြိုးစားကြမယ်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ရှင်ပြိုင်နေသူရဲ့အင်္ဂါနေ့ညကကျင်းပတဲ့စကားစစ်ထုတ်ပွဲအတွင်းမှာတော့ကျန်းမာရေးဆက်ရှောက်မှုကိစ္စကိုအဓိကအာရုံစိုက်ခဲ့ကြပါတယ်ပါတီဘက်မှပိုပီတိုးတက်တဲ့အယူဆရှိသူလို့သတ်မှတ်ခံထားရတဲ့ထက်လွတ်တော်မှအလက်စ်ဘက်ဝါရင်နဲ့ဘန်နီဆန်ဒါစ်တို့နှစ်ဦးကိုအယူဆတိုက်ပြင်းထန်တဲ့တခြားကိုယ်စားလောင်းတွေကထိုးနှက်တက်ခဲ့ကြတာပါအမေရိကန်ပြည်သူဗာဂျီးနီးယားပြည်နယ်ချင်းစတောင်းမြို့ကပြည်နယ်လွတ်တော်အနှစ်400ပြည့်အခမ်းအနားမှာလွတ်တော်ကိုယ်စားတချို့မတက်ရောက်ပဲသတင်းမောက်ခဲ့ကြတယ်လို့တယောက်ကလည်းအခမ်းအနားတွင်ဆန္ဒပြခဲ့တဲ့ချာမှာပဲသမ္မတထရမ့်မင်းကိုပြောခဲ့ပါတယ်တတန်းချဆုံးဥပဒေပြုလွတ်တော်ရေးထဲမှာတစ်ခုပါဝင်ဖြစ်တဲ့သမိုင်းဝင်ဗာဂျီးနီးယားပြည်နယ်လွတ်တော်မှာမင်းကိုပြောခွင့်ရတဲ့အတွက်ဂုဏ်ယူတဲ့အကြောင်းလဲသမ္မတကပြောခဲ့တာပါကတ္တနိုင်ငံမှာဒီသတင်းပတ်နောက်ပိုင်းအရေးကြီးတဲ့ညဉ့်ညဲရေးဆွေးနွေးပွဲအတွင်းအမေရိကန်ကိုယ်စားရေးနဲ့တွဲဆုံမှုတွေကနေ18နှစ်ကြာအာဖဂန်စစ်ပွဲအဆုံးသတ်နိုင်မှုမျှော်လင့်နေကြောင်းတာလီဘန်တွေကပြောလိုက်ပါတယ်။နှစ်ဖက်ချာတင်းနီးပါးကြကြိုးပမ်းခဲ့ကြပြီးတဲ့နောက်အရေးကြီးတဲ့ကိစ္စတွေအားလုံးနဲ့ပတ်သက်လို့မူချမ်းတည်းရဲ့ရေးဆွဲနိုင်လူနီးပါးဖြစ်ခဲ့တဲ့ကြောင်းလဲတာလီဘန်ကိုယ်စားရေးအဖွဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရဲ့အဖွဲ့ဖြစ်တဲ့အရှိတောင်အရှေ့နိုင်ငံများတင်အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကစီအိုဘွဲမတိုင်ခင်ဒီကနေ့မှာပဲအဖွဲ့ဝင်နိုင်ငံတွေကတာတမန်တွေထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့ကြပါတယ်
။တရင်ချင်းချင်းကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါရှင်။ဒီညနေစီစဉ်ထုတ်လုပ်ရေးမှူးကကိုအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့အယ်ဆူဘေးအယ်ထရက်ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးညနေပိုင်းစီစဉ်တွေကိုလိုင်းတူမီတာ19.25တို့ကနေထုတ်လင်းပေးခဲ့တာပါရှင်။VOA ကိုအပိနာဆင်းတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington.